ဒီရီလန်ကနိုင်ငံလက်ရှိကျုံနေရတဲ့အဆိုးရွားဆုံးပြိပခါတွေကနေလွတ်မြောက်ရေးအတွက်နိုင်ငံရဲ့စီးပွားရေးကိုမြင့်တင်ဆောင်ရွက်မှုတွေနဲ့အတူအဆိုးရွားပြုပြင်ပြောင်းလဲမှုစတင်ပြီးအဂတိလိုက်စားမှုကိုတိုက်ဖျက်ချဖို့ဒီရီလန်ကကိုရောက်နေတဲ့အမေရိကန်တန်တမန်ကဒီရီလန်ကအာဏာပိုင်တွေကိုတနင်္ဂနွေနေ့မှာတိုက်တွန်းပါတယ်ဒီလိုဆောင်ရွက်လာမယ်ဆိုရင်တော့အဆိုးရွားရဲ့ရည်ရွယ်ချက်တွေအပေါ်မှာနိုင်ငံတကာကရော်ပြည်ရင်းမှာပါယုံကြည်မှုပိုရစီမှာဖြစ်ကြောင်းအမေရိကန်နိုင်ငံတကာအကူအညီပေးရေးအေဂျင်စီ USA အကြီးအကဲဆမန်သာပါဝါကသတင်းထောက်တွေကိုပြောပါတယ်ကူညီထောက်ပံ့မှုတစ်ခုတည်းနဲ့နိုင်ငံရဲ့ပြဿနာတွေပြီးဆုံးသွားမှာမဟုတ်ဘူးလို့လည်းပါဝါကပြောပါတယ်။စီးပွားရေးပြုပြင်ပြောင်းလဲမှုနဲ့စီးပွားရေးဆိုင်ရာတာဝန်ယူမှုတာဝန်ခံမှုတွေနဲ့အတူနိုင်ငံရေးပြုပြင်ပြောင်းလဲမှုနဲ့နိုင်ငံရေးအရာတာဝန်ယူမှုတာဝန်ခံမှုတွေကိုဒွန်းတွဲဆောင်ရွက်ရမှာဖြစ်ကြောင်းတနင်္ဂနွေနေ့အစောပိုင်းသရစ်လင်ကာသမ္မတနဲ့တွေ့ဆုံဆွေးနွေးမှုမှာအလေးထားပြောကြားခဲ့ကြောင်းလည်းသူမကပြောပါတယ်။အစိုးရဘက်ကအဂတိလိုက်စားမှုတိုက်ဖျက်ရေးနဲ့မျှော်လင့်ခဲ့ကြတာကြားပြီးဖြစ်တဲ့အုပ်ချုပ်ရေးပိုင်းပြုပြင်ပြောင်းလဲမှုတွေဆောင်ရွက်လာပြီးဆိုရင်နိုင်ငံတကာယင်းနှမြုံတသူတွေကပိုပြီးယုံကြည်လာမှာဖြစ်ကြောင်းလဲသူမကပြောပါတယ်။သူမရဲ့နှစ်ရက်ကြာသီရိလင်ကာခီးစဉ်အတွင်းဒေါ်လာတန်း60ပေးအပ်ဖို့လဲပါဝါကကြေညာခဲ့ပါတယ်ရှင်။